ပြင်သစ်သမ္မတနောက်ဆုံးအချော့ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါပြီ။ပြင်သစ်ခေတ်သစ်သမိုင်းမှာအခြေအတည်အငင်းပွားပွဲအများဆုံးရွေးကောက်ပွဲတစ်ခုဖြစ်တယ်လို့လည်းပြင်သစ်ပြည်သူတွေကပြောဆိုကြပါတယ်။ကမ္ဘာလုံးဆိုင်ရာဖြစ်တည်မှုနဲ့အတူလက်ရောညီတွေဆက်လက်နေထိုင်မလား။ဒါမှမဟုတ်လည်းဥရောပသမ္မတကနေခွဲထွက်ပြီးကိုယ်ပိုင်လမ်းကြောင်းတစ်ခုကိုဖော်ဆောင်မလားဆိုတာကိုဆုံးဖြတ်မယ်ရွေးကောက်ပွဲလို့လည်းပြောဆိုကြပါတယ်။အလို့အကိုင်းရွှေပြောင်းဝင်ရောက်မှုနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကြီးစိုးထားတဲ့ဒီကနေ့ကျင်းပနေတဲ့ဒုတိယနဲ့နောက်ဆုံးအကြော်သမ္မတရွေးကောက်ပွဲမှာတော့ဥရောပသမ္မတကိုလိုလားသူစီးပွားရေးဝန်ကြီးဟောင်းအလဲအလတ်ဝါဒီအီမန်နျူအယ်မက်ခရွန်နဲ့ရွှေပြောင်းဝင်ရောက်မှုကိုစန့်ကျင်သူအမျိုးသားရေးဝါဒီမရီလက်ပန်တို့ကိုမဲဆန္ဒရှင်တွေရွေးချယ်နေကြတာဖြစ်ပါတယ်ဒီကနေ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးကောက်ယူထားတဲ့စစ်တမ်းတွေအရတော့အီမန်နျူအယ်မက်ခရွန်ကထောက်ခံမဲ63ရာခိုင်နှုန်းနဲ့ထောက်ခံမဲ38ရာခိုင်နှုန်းလောက်ပဲရတဲ့မရီလက်ပန်ကိုအပြတ်သတ်နိုင်ရမယ်လို့ခန့်မှန်းထားကြပါတယ်။သမ္မတလောင်းနှုတ်တို့ဒီကနေ့မှတနင်္လာစီမဲပေးခဲ့ကြပြီးသတင်းတောက်လေးလည်းဝိုင်းနေပါတယ်။လက်ရှိသမ္မတဖရန်ဆွာအော်လွန်လည်းဒီကနေ့မဲပေးပြီးသွားပါပြီ။သမ္မတလောင်းတို့ဖြစ်တဲ့မရီလက်ပန်ကတော့ဥရောပသမ္မတကိုမလိုလားတဲ့သူမရဲ့ရည်တည်ချက်နောက်ပြင်သစ်နိုင်ငံတွင်မွတ်စလင်တွေဝင်ရောက်မှုကိုရပ်ပစ်ဖို့စော်အုပ်မှုတွေကြောင့်ကမ္ဘာတစ်လွှာစိတ်ဝင်စားခံရသူဖြစ်ပါတယ်။အချို့စစ်တမ်းတွေမှာရှေ့ကပြေးနေတဲ့အီမန်နျူအယ်မက်ခရွန်ရဲ့ရှုမြင်ချက်ကတော့လုံးဝဆန့်ကျင်ကွဲလွဲပါတယ်။ကမ္ဘာလုံးဆိုင်ရာဖြစ်စဉ်ကြီးကိုနောက်ကျောင်းပြန်လှည့်စရာမရှိဘူးလို့သူကအကြေညာပြောဆိုခဲ့တာပါ။တနင်္ဂနွေလုံးမှာလည်းလုံခြုံရေးကိုတင်းကျပ်ထားပါတယ်။မြို့တော်ပါရီနီးစ်နဲ့တခြားမြို့တွေကမဲယုံတွေကိုစောင့်ကြည့်ဖို့အတွက်ရဲတပ်ဖွဲ့ဝင်တွေစစ်သားတွေနဲ့ပုဂ္ဂလိကလုံခြုံရေးဝန်ထမ်းပေါင်း 9,000 ကိုအစိုးရကလုံခြုံရေးချထားပါတယ်။နောက်ဆုံးအချော့ပြင်သစ်သမ္မတရွေးကောက်ပွဲမှာမဲထွက်ပေးသူကတော့ပြီးခဲ့တဲ့2012ခုနှစ်ကနေနှိုင်းယှဉ်ရင်နည်းနေသေးတယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။တနင်္ဂနွေနေ့နေတဝက်ရေးတွက်မှုတွေအရမဲထွက်ပေးသူက 28.23 ရာခိုင်နှုန်းသာရှိနေပြီး2012ခုနှစ်တုန်းကဒီအချိန်မှာ 30.66 ရာခိုင်နှုန်းထိရှိခဲ့တယ်လို့ပြည်ထောင်ဝင်ကြီးဌာနကထောက်ပြပါဗျ။မဲယုံတွေကတော့ည8:00မှာအပြီးပိတ်သိမ်းမှာဖြစ်ပါတယ်။